များစုအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကသမရလောင်းနှုတ်ရဲ့အမည်စရင်းကိုလွှတ်တော်အသီးသီးမှဒီကနေ့တင်သွင်းလိုက်ပြီးဖြစ်ပြီးတော့ပြည်သူ့ဆန္ဒအပြည့်အဝအကောင့်ထဲပေါ်နိုင်တဲ့အထိဆက်ပြီးတော့ကြိုးပမ်းသွားမယ်လို့ပါတီကောင်းဆောင်တော်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။စစ်ဆိုးရရေးဆွဲခဲ့တဲ့အခြေခံဥပဒေရဲ့အကန့်အသတ်ကြောင့်ဒေါက်ဆန်းစုကြည်သမရဖြစ်ခွင့်မရှိတဲ့အခြေအနေကိုပြောင်းလဲပြစ်နိုင်ဖို့အတွက်ပါတီကိုယ်စားတွေကမျှော်လင့်နေကြဆဲဖြစ်တယ်လို့ပဲဒီဒေါက်ဆန်းစုကြည်သမရဖြစ်ရေးဆက်လက်ကြိုးပမ်းသွားမယ်လို့ဆိုပါတယ်။ဒေါက်ဆန်းစုကြည်သမရလောလောဆယ်ဖြစ်မလာတဲ့အပေါ်ပါတီတွင်သဘောထားဘလို့ရှိနေပါလဲမတ်တကြီးထိုင်ကစူးစီးတင်ပြပေးပါမယ်ရှင
်အစိုးရအတွက်ကိုဥဆောင်မဲ့သမရနဲ့ဒုတိယသမရတွေရေးချယ်ရေးလုပ်ငန်းစဉ်ကိုလွှတ်တော်မှာစတင်တဲ့နေ့မှာပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥထင်ကျော်နဲ့ဥဟင်နရီဘန်တီယူတို့ကိုသမရလောင်းရဲ့အဖြစ်အမည်စရင်းတင်သွင်းလိုက်တာကြောင့်ဒေါက်ဆန်းစုကြည်သမရဖြစ်ခွင့်ကလက်တလုံးမှာအခွင့်အလမ်းမရှိဖြစ်ခဲ့ပါတယ်ဒါပေမဲ့ဒေါအောင်ဆန်းစုကြည်သမရဖြစ်နိုင်ရေးဆက်လက်ကြိုးပမ်းသွားမယ်လို့လွှတ်တော်မှတ်တွေကပြောဆိုကြပါတယ်။ NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဦးမြင့်ဦးကအခုလိုပြောပါတယ်
။ဒေါအောင်ဆန်းစုကြည်ကဒီနိုင်ငံမှာမွေးတဲ့ဒီနိုင်ငံသူဖြစ်တယ်။အာဇာနည်ခေါင်းဆောင်ကြီးလွတ်လပ်ရေးဖခင်ကြီးရဲ့တမီးဖြစ်တယ်။ဘာဖြစ်လို့သူကသမရမဖြစ်ထိုင်ရမှာလဲ။နော်။အဲ့တော့ဒီဥပဒေတွေကဒီလိုပုဂ္ဂိုလ်တဦးတယောက်ကိုကတ်တတ်ထားတာကိုတော့ကျွန်တော်တို့ကဖယ်ရှားနိုင်ဖို့လို့ကျွန်တော်တို့ကဒုတိယအဆင့်နဲ့တော့ပြည်သူထောက်ခံမှုနဲ့အတူတူစူးစမ်းရမှာပါကျွန်တော်တို့။
NLD ပါတီကသမရလောင်းနေရွေးချယ်တာမှာတော့ဥထင်ကျော်ဟာပြည်ရင်းပြည်ပကလေးစားတဲ့ပုံကိုနောက်တစ္ဆာရှိစီကံလိုက်နာမှုတွေနဲ့ရွေးချယ်တာဖြစ်ပြီးချင်းတိုင်းရင်းသားဥဟင်နရီဘန်တီယူကိုတော့တိုင်းရင်းသားဒန်းတူညီမရဲ့အတွက်ရွေးချယ်တာဖြစ်တယ်လို့ပါတီကောင်ဆောင်ဒေါအောင်ဆန်းစုကြည်ကပြောပါတယ်။ပါတီကတင်မြှောက်တဲ့သမရလောင်းနေအတွက်ဝမ်းသာဂုဏ်ယူကြပေမယ့်ပါတီကောင်ဆောင်သမရဖြစ်မလာတဲ့အပေါ်မှာတော့စိတ်မကောင်းဖြစ်ကြသူတွေလည်းရှိပါတယ်။NLD ရဲ့လွှတ်တော်ကိုယ်စားလှယ်ဦးတင်ထေအောင်ကအခုလိုပြောပါတယ
်။ဆိတ်ဆုရဒေါသထက်တာတော့မရှိပါဘူး။စိတ်မကောင်းတာပါ။တိုင်းနိုင်ငံအတွက်ပြည်သူတွေအတွက်ဝန်းနေတာပါ။အဲ့ဒါတော့ကန့်စားရပါတယ်
။ဒေါက်ဆန်းစုကြည်သမရဖြစ်မလာခဲ့တဲ့အချိန်နိုင်ငံကိုတနည်းတစ်ဖုံနဲ့ဥဆောင်နိုင်မှာဖြစ်တယ်လို့လည်း NLD ရဲ့လွှတ်တော်ကိုယ်စားလှယ်ဦးပိုက်ကိုကမျှော်လင့်ပါတယ်။
ကျွန်မနိုင်ငံရေးဆိုတာစိတ်ရှိရမယ်တိခါရမှာဖြစ်တဲ့အတွက်ဒီပုံမှာတော့ဒေါက်ဆန်းစုကြည်သမရဖြစ်ချင်းမဖြစ်ချင်းပုံမှာစိတ်ဆိုးတာမရှိပါဘူးဒါပေမဲ့လို့ဒေါက်ဆန်းစုကြည်လည်းသိပါတယ်ဘယ်လိုပဲဖြစ်ဖြစ်သူကသမရမဖြစ်ပြီမယ်လို့အတိုင်းပြီကိုတော့ကျွန်တော်တို့အဖွဲ့ချုပ်ကနေတစင်းနဲ့ဖြစ်ဖြစ်သူနေရာတစ်ခုကနေတော့သူဥဆောင်သွားမှာပ
ါ NLD ပါတီရဲ့ဗဟိုအလုံးမှုဆောင်ဦးမြို့အောင်ကတော့ဒေါက်ဆန်းစုကြည်သမရဖြစ်လာအောင်စူးစမ်းရမှာဖြစ်တယ်လို့ပြောဆိုသွားပါတယ်
။ဒါကတော့ပြည်သူပြည်အလုံးနဲ့ထပ်တူဆက်မြတယ်ပြည်သူရွေးချယ်ထားတဲ့ဒီပါတီရဲ့ပြည်သူ့ကောင်းဆောင်လောလောဆယ်တော်ဖြစ်ပြီးပေါ့။ဒါမှဒါပေမဲ့ဒါကတော့တဖြစ်ပြရတယ်ဆရာတို့စူးစမ်းလို့ကြောင်းတန်ပြီးတာ
။သမရနဲ့ဒုတိယသမရရွေးချယ်တဲ့လုပ်ငန်းစဉ်တွေကိုလွှတ်တော်မှာစတင်ချိန်မှာပဲဒီလုပ်ငန်းစဉ်ဟာပါတီကိုထောက်ခံခဲ့ကြတဲ့မဲဆန္ဒရှင်ပြည်သူတွေရဲ့မျှော်လင့်ချက်ဆန္ဒတွေကိုဖော်ဆောင်ပေးဖို့အရေးကြီးတဲ့ခြေလှမ်းအစဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြည်သူလူထုတို့ပန်ကြားချက်မှာပြောဆိုထားပြီးပြည်သူအလုံးကဝန်းရံထောက်ခံပေးဖို့ကိုလည်းမြစ်တာရက်ခံလိုက်ပါတယ်။အခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအမည်စရင်တင်သွင်းထားတဲ့ပုံကိုယ်တွေဟာလွှတ်တော်200ပေါင်ပြည်တော်စုလွှတ်တော်မှာမဲခွဲဆုံးဖြတ်ပြီးအများစုအနိုင်ရသူကသမရဖြစ်လာမှာပါ။ဒုတိယနဲ့တတိယမဲအများဆုံးရရှိသူတွေကဒုတိယသမရ1နဲ့ဒုတိယသမရ2တို့ဖြစ်လာကြမှာဖြစ်ပါတယ်။လွှတ်တော်ရင်းမှာ NLD ပါတီကအများစုအနိုင်ရထားတယ်ဆိုပေမဲ့ပြည်တော်စုလွှတ်တော်ရင်းကရွေးကောက်ခံအရတားလွှတ်တော်အမတ်စုစုပေါင်း490တူမှာ NLD အမတ်အရေအတွက်က390သာရှိနေတာဖြစ်ပါတယ်။ကာကွယ်ရေးဦးစီးချုပ်ကဓာတ်ရိုက်ခံအပ်တဲ့စစ်သားလွှတ်တော်အမတ်စုစုပေါင်းကလွှတ်တော်200ပေါက်မှာစုစုပေါင်း166ဦးအထိရှိနေတာဖြစ်ပါတယ်ရှင်။